တနင်္သာရီတိုင်းဒဝဲခရိုင်အရှိတော်နယ်ပယ်မှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲအတွင်းစစ်ကောင်စီအင်အား30ဝန်းကျင်သေဆုံးပြီးရှင်တန်းနဲ့အတူဒီရင်12စီးနဲ့လက်နက်ခဲယမ်းတချို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့တော်လိုင်းအဖွဲ့တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမိတ်သန့်စင်ပြောပြပေးပါအောင်ခင်ဗျာ
ဒဝဲခရိုင်အရှိတော်နယ်ပတ်မှာမနေ့ကစပြီးတော့တိုက်ပွဲပြင်းထန်ခဲ့ပြီးတော့ဒီနေ့ဖေဖော်ဝါရီ22ရက်နေ့ညနေအချိန်ထိလည်းတိုက်ပွဲဖြစ်နေတော့မယ်လို့ဒေသခံတယောက်ကပြောပါတယ
်အခုချိန်ထိလည်းဖြစ်နေတော့မယ်ဗျဒီကြောင့်လည်းဘုတ်ကျတိုက်ခိုက်တာတွေလည်းရှိနေတယ်အခုဒီနေ့လည်းတိုက်တယ်ပေါ့နော်တင်းမာနေတဲ့ချင်းတွေထပ်ဖို့ပူရယ်ပေါ့နော်အခုလည်းရှိတော့တော်တော်လေးချင်းတွေတိုက်ပွဲပြင်းထန်နေတယ်လို့ပြောလို့ရတယ်ပေါ့ဟု
တ်ဒဝဲတီခီလမ်းတစ်လျှောက်မောင်းနေလာတဲ့စစ်ကောင်စီရင်နှန်းကိုဒီလားလေပိုင်းတော့ကကီယင်မျိုးသားလွတ်မြောက်ရေးတပ်မတော်KNLA နဲ့တနင်္လာရီတိုင်းအတွင်းကပူးပေါင်းတပ်တွေစုပေါင်းပြီးတော့တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီကလေကြောင်းကနေပါဖုံးကျဲပြီးတော့တိုက်ခိုက်ခဲ့တယ်ဆိုပြီးတော့လေတော်လည်းရဲဘော်တယောက်ကပြောပါတယ်
။ဒီ ठी လာကြောင်းတစ်လျှောက်ကိုသူတို့ကဒီစစ်ကောင်စီကာတန်18စီးပါတာပေါ့နော်။အဲဒီကာတန်နဲ့အာတော့ရလောင်းနဲ့သူတို့ကဝင်အဲဒီ ठी ဘက်ကိုသူတို့ကစစ်တောင်းဝင်နေပေါ့နော်။ဝင်တဲ့ချိန်မှာလာတာတစ်လျှောက်18ရက်နေ့ကနေပြီးတော့စပြီးတော့လမ်းလမ်းတစ်လျှောက်တိုက်ခိုက်ခံရတယ်။တိုက်ခိုက်ခံရတယ်။အဲ့ဒီမနေ့ကကျတော့သူကဒီဝါကုန်းကျေးရွာကိုရောက်လာတယ်။ရောက်လာတဲ့အခါကျတော့အဲ့မှာတိုက်ပွဲကပြင်းထန်တယ်ပေါ့။ဟုတ်အတိုက်ပွဲကပြင်းထန်တယ်သူတို့ပဲလည်းအထိနာတယ်ပေါ့နော်။မနေ့ကနေစပြီးတော့သူတို့ဗိုလ်ကျဲတိုက်ခိုက်တာတွေလုပ်တယ်။မနေ့ကတော့ရရင်နှစ်စီးနဲ့ပြစ်ခတ်ဗိုလ်ကျဲတယ်ပေါ့။ဒီနေ့ကတော့တစီးနဲ့သူတို့ကအခုပြစ်ခတ်နေရအခုလက်ရှိဟုတ်
စစ်ကောင်စီရဲ့လက်နက်ခဲယမ်းတချို့သိမ်းဆီးနိုင်ခဲ့တဲ့အခြေအနေနဲ့အတည်ပြုနိုင်တဲ့ကြားဆုံးဥယျာဉ်ကိုလည်းအခုလိုပြောပြပါရစေ
။ဒီနေ့ကတော့ခုလက်ရှိဖြစ်နေတဲ့အခြေအနေပဲရှိသေးတယ်ဆိုတော့မနေ့ကထီတော့သူကကားသူတို့ရင်တန်းကားပေါ့နော်ဆက်နှစ်စီးသိမ်းဆက်နှစ်စီးသိမ်းဆီးရမယ့်ပေါ့နော်သိမ်းဆီးရမယ့်ဆိုတော့ခုနှစ်စီးကတော့မီးလောင်သွားတယ်ပေါ့ပျက်စီးသွားတယ်ပေါ့ဟုတ်အဲ့ပြီးတော့သူတို့ဘက်ကရလိုက်တဲ့လက်နက်ခဲယမ်းတွေလည်းရတယ်စက္ကန့်ဒီဘက်ကတော်တော်များများထိခိုက်သေးဆုံးရှိတယ်ပေါ့နော်30လောက်တော့အနည်းဆုံးပေါ့တည်ဆုံးတယ်လို့တည်ပြလို့ရတာပေါ့နှစ်ဖက်ထိခိုက်သေးဆုံးရှိတယ်ဆိုအဲ့လိုမျိုးပဲပြောလို့ရမယ်ဗ
ျဒီနေ့ညနေအချိန်ထိတိုက်ပွဲပြင်းထန်နေပြီးတော့လေကြောင်းကနေဘုံကျဲတာတွေလည်းရှိနေတယ်ဆိုပြီးတော့သိရပါတယ်နောက်ဆက်တွဲအချိန်တွေကိုတော့ဆက်ပြီးတော့စုံစမ်းနေစေဖြစ်ပါတယ်စစ်ကောင်စီဘက်ကတော့အခုဖြစ်ပွားနေတဲ့တင်းသာရီတိုင်းဒဝဲခရိုင်အတွင်းကတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးရှင်